ဂါဇာကမ်းရောင်ဒေသမှာစစ်ပွဲတွေရအောင်လို့နိုင်ငံတကာအတိုင်းဝိုင်းကကြိုးပမ်းပေးပါလို့အီဂျစ်သမ္မတအက်ဗဒယ်ဖာတာအယ်စီစီကတောင်းဆိုလိုက်ပါတယ်အီဂျစ်ဘာရတ်ဆော်ဘွားမြတ်ပြည်တော်စု UAE ဘာရိန်အပါအဝင်အာရဗ်နိုင်ငံကောင်းဆောင်တွေတရုတ်နိုင်ငံဘေကျင်းမြို့တော်မှာပြုလုပ်ကြတဲ့တရုတ်အာရဗ်ထိပ်သီးစည်းဝေးပွဲမှာဒီကနေ့ပြောကြားခဲ့တာပါပါလက်စတိုင်းအပေါ်ထားတဲ့တရုတ်ရဲ့မူဝါဒကိုအာရဗ်နိုင်ငံတွေအသိအမှတ်ပြုကြောင်းအီဂျစ်သမ္မတကမိန့်ခွန်းထဲမှာပြောကြားခဲ့သလိုဂါဇာစစ်ပွဲရပ်အောင်နဲ့လူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်အောင်လို့နိုင်ငံကအတိုင်းဝိုင်းအနေနဲ့အချိန်မဆိုင်ပဲဆောင်ရွက်ပေးဖို့တာဝန်ရှိတယ်လို့သူကပြောကြားခဲ့ပါတယ်တရုတ်သမ္မတရှီကျင်းပင်ကလည်းလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံပေါ်ပေါက်ရေးကိုတောင်းဆိုခဲ့သလိုဂါဇာဒေသအတွက်လူသားချင်းစာနာတဲ့အကူအညီဒေါ်လာ69သန်းပါလက်စတိုင်းဒုက္ခသည်တွေအတွက်အကူအညီပေးတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအတွက်ဒေါ်လာ3သန်းပေးမယ်လို့သမ္မတရှီကျင်းပင်ကကြေညာပါတယ်။အဆုံးမရှိတဲ့စစ်ပွဲမျိုးဆက်မဖြစ်တဲ့ကြောင်းနဲ့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံအတူတည်ရှိဖို့လိုအပ်တယ်ဆိုတာတရုတ်နိုင်ငံရဲ့မူကိုတရုတ်သမ္မတကထပ်ပြီးတော့ပြောကြားသွားပါတယ်။အခုလိုမျိုးတရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီဂါဇာဒေသအရေးဆွေးနွေးနေချိန်မှာပဲဂါဇာကမ်းမြောင်ဒေသတွေကပြစ်မှတ်ပေါင်း50ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောကြားခဲ့ပါတယ်။